တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေဟာပြီးခဲ့တဲ့လရက်အတွင်း6ဆတိုးရတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကဒီကနေ့စနေနေ့မှာပြောပါတယ်။တောင်ကိုရီးယားမှာကိုရိုနာကူးစက်လူနာ346ဦးထိရှိသွားပါပြီ။လူနာအများစုကတော့ဒေဂူးမြို့နယ်အနီးတစ်ပါးကခရီးယံဖျားကြောင်တကြောင်အပြင်ဆေးရုံတစ်ခုနဲ့လည်းဆက်ဆံနေရပါ။ဒီအခြေအနေတွေကြောင့်ဒေဂူးကလူသွားလူလာများတဲ့နေရာတွေကိုရှောင်ရှားဖို့သတိပေးချက်တွေထုတ်ပြန်ထားသလိုစာတင်ကြောင်းတွေကိုလည်းဖိတ်ထားပါတယ်။ဒေဂူးမြို့အနီးကချုံဒူးမြို့ဆေးရုံမှာတော့ရောဂါပြန့်ပေါင်းမှုရှိအောင်ဆိုပြီးတော့ဆေးဝါးနဲ့ပစ္စည်းကိရိယာတွေကိုတနေရာနဲ့တနေရာကျိုးနဲ့တွေ့တမ်းပြီးတော့ပေးပို့နေရပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာဆိုးရတဲ့နေရာတစ်ခုကိုရောက်လာနေပြီလို့တောင်ကိုရီးယားကျန်းမာရေးဒုဝန်ကြီးကင်ဂွန်လစ်ကပြောပါတယ်ဒါပေမဲ့လည်းဒေဂူးမြို့တဝိုက်ကိုတော့ထိန်းချုပ်ထားနိုင်မယ်လို့လည်းပြောဆိုသွားပါတယ်လူရဲ့နှစ်တန်းခွဲရှိတဲ့ဒေဂူးမြို့မှာပထမဆုံးရောဂါကူးစက်ခံရသူကိုပြီးခဲ့တဲ့အင်္ဂါနေ့မှာတွေ့ရှိတာဖြစ်ပြီးဒီရောဂါကြောင့်သေဆုံးသူ9ဦးထိရှိသွားပါပြီလူနာ190ကတော့ရှင်ဂျန်ဂျီခရီးယံဖျားကြောင့်နဲ့ဆက်ဆံနေရပါအဲ့ဒီဖျားကြောင့်ကိုနှစ်ကြိမ်တယောက်ခတဲ့အသက်60အရွယ်အမျိုးသမီးမှာရောဂါပိုးရှိကြောင်းစန္ဒာတူရှိခဲ့တာလည်းဖြစ်ပါတယ်။ဒီကူမျိုးကိုအထူးစီမံခန့်ခွဲရမယ့်ဆိုအဖြစ်ဘို့အစိုးရကကြေညာလိုက်တယ်လို့ဆင်းအောင်အတွက်လိုအပ်တဲ့အိယာကရင်ဆေးဝါးကိရိယာတွေနဲ့ဆေးဝန်ထမ်းတွေကိုလည်းပေးပို့ထားပါတယ်။